အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးခံရသူ16လာနေပြီးတော့မနေ့တရက်ထဲ1000နီးပါးရှိပါတယ်။အိန္ဒိယပြည်နယ်အတော်များများမှာနှစ်လနီးပါးချမှတ်ထားတဲ့ကန့်သတ်မှုတွေဖြစ်လျော့ပေးပြီးတော့စီးပွားရေးလုပ်ငန်းတချို့နဲ့ဘာသာရေးအဆောက်အုံတွေကိုပြန်ဖွင့်ပေးလိုက်ချိန်မှာပဲပိုကူးဆက်မှုတွေအခုလိုမြင့်တက်လာတာပါ။ပြည်ရင်းလေကြောင်းလိုင်းနဲ့မြေထားလိုင်းတချို့ကိုပြန်ပြေးဆွနေသလိုဈေးဆိုင်တွေပြန်ဖွင့်ခွင့်ပြုထားပေမဲ့မြေအောက်ရထားလိုင်းတွေဟိုတယ်တွေကျောင်းတွေကိုတော့တနင်္ဂနွေမှာဆက်ပြီးတော့ပိတ်ထားပါတယ်။တခါတောင်ကိုရီးယားမှာလည်းလူ50ပိုကူခံရတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်နှစ်ကလပ်တွေကာရာအိုကေတွေနဲ့အားကစားရုံလာသူအလုံးကိုလိုအပ်ရင်ခြေရာကောက်နိုင်အောင်နာမည်ဆင်ယူထားဖို့အစိုးရကအမိန့်ထုတ်ပြန်လိုက်ပါတယ်။ကာယောဂါတန်လူလဲခံထားတဲ့တောင်ကိုရီးယားမှာအခြေအနေတိုးတက်လာတဲ့အတွက်ကန့်သတ်မှုတွေဖြေလျှော့ပေးလိုက်တဲ့မေလအနောက်ပိုင်းကစပြီးတော့နေ့စဉ်ပိုကူခံရသူ30ကနေ50အထိပြန်တွေ့လာတာပါ။အင်ဒိုနီးရှားနိုင်ငံမှာလည်းကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကို3လနီးပါးချမှတ်ခဲ့တာကြောင့်ပိုကူဆက်မှုကျဆင်းလာတဲ့အတွက်စီးပွားရေးလုပ်ငန်းအလုံးနီးပါးဒီကနေ့ပြန်ဖွင့်ပါတယ်။ပြည်တွင်းခရီးထွက်ခွင့်ရှိပေမဲ့လည်းနှစ်ကလပ်တွေကာရာအိုကေနဲ့ပန်းချံတွေကိုတော့ပိတ်ထားပါသေးတယ်။တရုတ်နိုင်ငံမှာတော့ပြည်ပကပြန်လာတဲ့သူတွေက၃ဦးမှယောဂါပိုကူးဆက်တာကိုထပ်တွေ့ရပါတယ်။ပိုထူနစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူမရှိသလိုဆေးကုသပေးနေတဲ့လူ55ဦးနဲ့ယောဂါလက္ခဏာမပြတဲ့ကျန်159ဦးကိုလည်းသီချခွဲစောင့်ကြည့်နေတာပါ။တရုတ်အစိုးရကထုတ်ပြန်ချက်အရပိုကူးခံသူ8000ကျော်မှသေဆုံးသူက4600ကျော်ရှိတာဖြစ်ပါတယ်။